မမာတုံးနေတဲ့ရက်စစ်ဓာတ်အား40ရာခိုင်နှုန်းကိုကြောင်ပြီးသွေးကထုတ်ယူပါတယ်။အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကမ္ဘာကြောင်ပြီးသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး57ရာခိုင်နှုန်းကိုသုံးစွဲတဲ့အတွက်အမြင့်ဆုံးကြောင်ပြီးသွေးဝင်နေရပါတယ်။2019နှစ်ကတရုတ်ကြောင်ပြီးသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်။ကြောင်ပြီးသွေးအမာစား62ဘီလီယံတန်နဲ့အပြောစား52ဘီလီယံတန်ရှိတယ်လို့ကမ်းပါတယ်။ဒါပေမဲ့ကြောင်မီးသွေးအမာစားကိုအသုံးများတာတွေ့ရပါတယ်။တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီးသွေးတွေမှာသေဆုံးသူ2000ခွဲကျော်နေပါပြီ။ကြောင်မီးသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရနေရာဖြစ်လာပါတယ်။ကြောင်မီးသွေးကိုအငွေ့အပြည့်အသွင်ပြောင်းပြီးသုံးတဲ့လက်ရှိဒါအဆက်ယုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော်စားကြောင်မီးသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။တရုတ်ပြည်မှာကြောင်မီးသွေးအမာစားနဲ့အပျော်စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော်စားကိုလျှက်စစ်တာထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့အတက်ပညာသုံးပြီးပဝန်းကြီးကိုမတိကိုက်အောင်လုပ်နိုင်တာတွေ့ရပါတယ
်။တိကျကြောင်မီးသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်။ကြောင်မီးသွေးအပျော်စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလားမကမ်းမှာဓာတ်အားပေးဆက်ယုံတည်ဆောက်ဖို့စီစဉ်ပါတယ်။တရုတ်အမျိုးသားအကြီးစားစံမှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တည်ထောင်တဲ့အေဒင်ကုမ္ပဏီအုပ်စုကအကောင့်ထဲဖော်ပါတယ်။2002မှာစတင်တည်ဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်။မီဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီးသွေးသုံးလျက်စစ်ဓာတ်အားဆက်ယုံဖြစ်လာပါတယ်။ဒါပေမဲ့ကြောင်မီးသွေးဆက်ယုံကထွက်တဲ့မိကိုအမှုံနဲ့ပြာဟာလူဒုရည်ဒုကိုညဉ့်ဉန်းစေတာမို့ဒုဒုကျမ်းမာရေးကိုအန္တရာယ်ပေးပါတယ်။အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ဆက်ယုံတစ်ဝိုက်မှာအရေးပြားယောဂခံစားရသူတွေများလာပါတယ
်။ဒီကြည့်ရဲ့လေရည်ညဉ့်ဉန်းမှုအခြေအနေဟာကမ္ဘာကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကျော်လွန်နေပါသေးလူကိုအန္တရာယ်ပေးနိုင်တဲ့တတုတ္တပဝေမှုဟာလည်းအတော့ကိုမြင့်မားနေပါသေးကျောင်းဝိတ္တအားဆက်ယုံကိုဒေသခံတွေကန့်ကွက်ဆန္ဒပြလာကြပါသေးဒီကြားတဲ့ဤပညာအားနည်းမှုနဲ့စက္ကရိယာပစ္စည်းမှုကြောင့်ဆက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါသေးဒါပေမဲ့ပဝန်းကျင်ဆန်းစစ်ချက်အစီအစဉ်အစားမပြီးခင်2016မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသည်။တရှိအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေသေးဖြစ်ပါသည
်။တည်ကျလို့အပျော်စားကြောင်မီးတွေသုံးဒါအပိစက်ယုံတိဆောက်မယ်ဆိုရင်ထွက်ပေါ်လာမယ့်ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကအရင်ဆုံးလေ့လာဖို့လိုအပ်ပါတယ်။ဥပမာကြောင်မီးသွေးကထွက်လာမဲ့အစိတ်အတောက်တွေနင်းနိုင်သမျှနင်းအောင်လုပ်တဲ့အတတ်ပညာကိုသုံးတတ်ဖို့လိုပါတယ်။အစိတ်တင့်နေတဲ့ဘောင်ဝန်းကျင်ကိုဘယ်လိုကာကွယ်မလဲဆိုတာကိုမပြောနိုင်ပဲတီးကျစ်စိတ်ယုံကိုပြန်ပြီးလဲပတ်ခွင့်ပေးတာကိုဒေသခံတွေလက်မခံနိုင်ကြပါဘူး။ညဉ့်ညမ်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာရတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိနေပါတယ်။အဆုတ်ယောဂါ၊ပန်းနာရင်ကျပ်၊ချောင်းဆိုး၊သွေးတိုး၊လေကျပ်၊နှလုံးယောဂါသတိသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ
်။ကြောင်မီးသွေးလုပ်ငန်းကြောင့်တည်ဆုံရသူဥယေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်။အမေရိကန်နဲ့အစားပေါင်း130ပူများပြီးဩစတြေးလျနဲ့အစားပေါင်း250ပူများပါတယ်။တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါတယ်။အခုလည်းတရုတ်ပြည်မှာကြောင်မီးသွေးသုံးစရာစစ်ဓာတ်ပေးစက်ရုံတွေအများအပြားတည်ဆောက်နေပါတယ်။စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပြီးနဲ့ညဉ့်ဉန်းမှုအန္တရာယ်ကိုတော့မခတ်မနိုင်သေးပါဘူးမြမပြည်ကလစ်တိုင်အပျော်စားကြောင်မီးသွေးကိုတုံးပြီးတန်ရှင်းနဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်ကနော့ဒါကိုတာပြည်နယ်ဖြစ်ပါတယ်ကမ္ဘာပေါ်မှာလစ်တိုင်ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်တန်ချိန်25ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်အပျော်စားကြောင်မီးသွေးကိုကြီးသုံးပြီးနဲ့ဖက်ဒရယ်အစိုးရပြတ်သားနဲ့လေးတန့်ရှင်းမှုစံတမ်းမှတ်ချက်ကိုလိုက်နာနိုင်ပါတယ်။ အပျော်စားကြောင်မီးသွေးသုံးတဲ့ North Dakota ရက်စက်ဟာအခြားရက်စက်တွေဈေးသက်သာတာတွေ့ရပါတယ်။ဒါပေမဲ့တပ်ဆင်ရေးအတွက်ဒေါ်လာ3000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ။